်သားတော်တန်ရှင်သောဝိညာဉ်တော်၏နာမတော်မြတ်နှင့်အာမင်ချလားစွာသောညီကိုမောင်နှမပေါင်းတို့ဇန်နဝါရီလ17ရက်နေ့2019ခုနှစ်ဖြင့်စိန်သီအိုဒိုစီယုစ်ရဲ့ပွဲနေ့ဖြစ်ပါတယ်။ဒါကြောင့်သီအိုဒိုနာမည်ကိုယူထားတဲ့ပုဂ္ဂိုလ်တွေအတွက်ကိုသူဆုတောင်းပေးဖို့တိုက်တွန်းပါတယ်။ဒီနေ့ဇန်နဝါရီလ17ရက်နေ့2019အဖြစ်လည်းပဲတောက်ချနေ့ဖြစ်ပါတယ်။ကနေ့ကျမ်းစာတော်အနေနဲ့ကတော့သံလူကာခန်းကြီး၅ခန်းငယ်၁၂ကနေ16ဖြစ်တဲ့အနာကြီးယောဂာတဲ့တူကိုပျောက်ကင်းစေတော်မူခြင်းအကြောင်းပဲဖြစ်ပါတယ်လို့ဆိုတော့ကနေ့တောက်ကြနေဖြစ်တဲ့အတွက်ကြောင့်လည်းပဲဒီကျမ်းစာနဲ့ဆက်နွယ်ပြရနောက်နော်အပြည့်ဆိုတဲ့အနာကြီးယောဂာကျွန်တော်တို့နဲ့ကင်းရှင်းဖို့အတွက်သတိရပြီးထောက်ရှုစရာကောင်းတဲ့နေ့တစ်နေ့လည်းဖြစ်ပါတယ်ကနေ့တောက်ကြနေဟာတကယ်ဆိုလဲဝါကားရမှာတက်တော်စွန့်တော်မူတဲ့နေ့ကျွန်တော်တို့အပြစ်ကြောင့်ပေါ့လေဒါကျွန်တော်တို့မှလည်းပဲဒီအနာကြီးယောဂာတဲ့တူကဲ့သို့အပြစ်ပြုမိလို့ရှင်အဲ့ဒါလို့ဖြစ်တယ်ဆိုတဲ့အခါကျတော့ကတကယ်ဆိုရကုသမှုကိုခံယူကြဖို့အတွက်လည်းပဲနော်အပြစ်ကင်းစင်ကြဖို့အတွက်လည်းပဲဒီနေ့ကိုရရှင်ရဲ့ကားရပေါ်တက်စွန့်တော်နေ့ဖြစ်ခြင်းတွေကိုကျွန်တော်တို့ထောက်ရှုစဉ်းစားဖို့လည်းပဲတိုက်တွန်းလိုပါတယ်လို့ကျမ်းစာအနေနဲ့ကတော့ဒီသံလူကာခန်းငါခန်းငယ်ဆက်နေတာနေ16မှာကြာတော့ကဘယ်လိုရေးထားလဲဆိုတော့ကိုရိုသည်မြို့တစ်မြို့၌ရှိတော်မူစဉ်တွင်တကိုယ်လုံး၌အနာကြီးယောဂါဆွဲသောသူတူသည်ကိုရိုမြင်သောအခါပြောက်လျက်သခင်လိုရှိပါလေကျွန်တော်ကိုတန်ရှင်းစေနိုင်ပါသည်ဟုလျှောက်ထားတောင်းပန်လေကိုရိုသည်လက်တော်ကိုဆန့်၍သူ့ကိုတို့ထိကငါလိုရှိ၏တန့်ရှင်းစင်ကြခြင်းသို့ရောက်စေဟုမိတ်တော်မူလျင်ထိုသူ၏ယောဂါသည်ချက်ချင်းပျောက်ကင်းသွားလေ၏ကိုရောကလည်းမြည်သူအားမြတ်မပြောစေခြင်းကမိတ်တော်မိတ်မှားတော်မူ၏တို့ရာတွင်ကိုရောကသွား၍တင့်ကိုယဟန်အားပြတ်လောလူတို့ရှိတွင်တက်သည့်ဖြစ်စေခြင်းကမိုးဆက်မိတ်မှားထားသည့်အတိုင်းသူဝေဝုထုကိုဆက်သပူဇော်လို့ဟုသူဟာမိတ်တော်မူ၏သူရာတွင်ကိုရောဤသတင်းတော်သည်ပုံမပြန့်နှံ့သွားသည်ဖြင့်များစွာသောလူစုဝေးတို့သည်ကိုရောဤတရားတော်ကိုကြားနာခြင်းကား၎င်းမိမိတို့၏အနာယောဂါများကိုပျောက်ကင်းချမ်းသာစေရန်၎င်းစုဝေးလာကြ၏ကိုရောသည်ကလူသူကင်းဝေးသောအရာသို့ထွက်ခွာ၍ဆုတောင်းတော်မူ၏ဒီမှာလည်းပဲကျွန်တော်တို့ဗာတွေ့ရပြန်တယ်ဆိုတော့ကသခင်ယေရှုဟာအနာကြီးယောဂါတွေကိုပျောက်ကင်းအောင်မိမိလက်နဲ့တွတ်ထိပ်ပြီးတဲ့အခါမှာယောဂါပျောက်ကင်းစေတပါတယ်အဲ့ဒါပြီးတဲ့အခါကျတော့ကလူတဲ့ဝေးရာနေရာကိုသွားပြတဲ့နောက်ဆုတောင်းခြင်းမှုကိုပြုတယ်ဆိုတော့တခါပြန်တွေ့ရပါတယ်ဒါကြောင့်သခင်ယေရှုရဲ့ပြတ်တက်ခဲ့တဲ့ဆုတောင်းခြင်းရဲ့အရေးကြီးပုံကိုတော့ထခတလေတဲ့ကျွန်တော်တို့ကျမ်းစာကနေဘယ်တော့ကြားသိရပါတယ်ဒါဆုတောင်းရအရေးကြီးတယ်ဆိုတဲ့အကြောင်းဖြစ်ပါတယ်ဆိုတော့ကနကုဏတော်ဟာဒီတန်လူကာခန်းကြီး၅ခန်းငယ်၁၂ကနေ၁၆ဟာဖြင့်သခင်ယေရှုအနာကြီးယောဂါတဲ့တူကိုပျောက်ကင်းစေတဲ့အကြောင်းဖြစ်တယ်သခင်ယေရှုရဲ့အချိန်ကာလတုန်းကသူရဲ့နေရာဒေသမှာပေါ့လေဆိုလို့ရှိရင်အနာကြီးယောဂါဖြစ်တဲ့အနုယောဂါရှိတဲ့သူဆိုလို့ရှိရင်ပေါ့လေလူတွေကမိမိတို့ရဲ့အသိုင်းအဝိုင်းကနေမောင်းထုတ်ကြတယ်ဖယ်ထုတ်ကြတယ်ပေါ့ဘလောက်ပဲရင်းနှီးခင်မင်ပါလိစေအနာမကတ်တော့ဘူးအဝေးကြီးကိုပို့လိုက်တယ်လူတွေကဖဲ့မလုပ်ကြတော့ဘူးရွာပြင်တောင်မောင်းထုတ်ပြီးတော့တီးကြဖယ်ထုတ်ပြီးတီးတန့်တယောက်တည်းပဲနေရာလေးတစ်ခုကိုလှုပ်ထားပြီးထားတယ်ဆိုတော့အစင်လာလေးရှိပါတယ်ဒီနေရာမှာကျွန်တော်တို့အားလုံးအဲ့ဒီအနာကြီးယောဂာတဲ့သို့မဟုတ်အနုတယောက်ရဲ့အဖြစ်ဒီအနုတယောက်နေရာမှာပေါ့လေဝင်ရောက်ခံစားကြည့်စေချင်ပါတယ်လို့ဘယ်လောက်တော့စိတ်တကြမလဲဘယ်လောက်တော့ဝမ်းနေပူဆွေးမလဲဘယ်လောက်တော့ထီးချံစိတ်ပြင်းပြနေမလဲဆိုတာကျွန်တော်တို့ကိုချင်းစာစဉ်းစားကြည့်ချင်အောင်အဲ့ဒါနဲ့ကြုံတော့မယ်တခါတော့ကတကယ်ဖြစ်စင်ပေါ့လေယွာတူယာမှာဖြစ်ခဲ့တဲ့ဖြစ်စဉ်လေးတစ်ခုရှိပါတယ်။အဲဒီယွာမှာလူငယ်လေးပေါ့လေအသက်18 28 20ပတ်ဝန်းကျင်ရှိတဲ့လူငယ်လေးတယောက်ဟာ အနုယောဂဖြစ်နေတာကိုအရွာသားတွေသိရှိလာတဲ့အခါကျတော့ရွာသားတွေအားလုံးကသူ့ရဲ့မိဘတွေကိုဖိအားပေးပြီးတော့ရွာပြင်ကိုသွားထားပါရွာပြင်ကိုမှပဲတဲလေးဆောက်ပြီးသွားထားခိုင်းပါတယ်အဲ့ဒီတော့ကမိဘဖြစ်တဲ့သူတွေကလည်းအင်မတန်မှဆင်းရဲတယ်ဆိုတဲ့အခါကျတော့ကြည်ရွာတရွာလုံးရဲ့ဖိအားကိုမလွန်ဆန်နိုင်တော့ပဲရွာပြင်မသွားပြီးတော့တဲအစုပ်ကလေးတစ်လုံးဆောက်ပြီးတော့သူတို့ရဲ့သားကိုအဲ့တော့မှနူယောဂတဲ့သားကိုသွားထားပါတယ်အဖေဖြစ်တဲ့သူကလည်းပဲသူ့သားနေစဉ်စားဖို့ပေါ့လေမနေ့တစ်ခါနေ့လေတစ်ခါညတစ်ခါစသဖြင့်အဲ့ဒါလိုထမင်းကိုသွားသွားပြီးတော့ရှစ်တာလေးနဲ့ပို့ပေးရတယ်အဲ့တမနဲ့မှာကြတော့ဘယ်လိုဖြစ်တယ်လဲဆိုတော့ကထမင်းသွားပို့တဲ့ခါမှာအဖေဖြစ်တဲ့လူကထမင်းသွားပို့တဲ့ခါမှာဟိုလည်းရောက်ရောတဲမှလည်းရောက်ရောသူ့သားလေးကဘာဖြစ်နေတယ်လဲမနိုးသေးပါလားဆိုပြီးကြိတ်လိုက်တဲ့ခါမှာသူ့သားဒံယာနဲ့ဓာဒံယာနဲ့သူ့ကိုယ်သူတတ်ပြီးတဲ့နောက်လဲတည်နေတာကိုတွေ့ရတဲ့ခါကျတော့အဖေဖြစ်တဲ့လူကအင်မတန်မှစိတ်မကောင်းဖြစ်သွားရပါတယ်ဒါဟာတကယ်ဖြစ်ရပါဆိုလိုတာကတော့အနုယောဂတဲ့တယောက်ဟာဘယ်လောက်တောင်ရုပ်ပိုင်းတော့မကသေးဘူးစိတ်ပိုင်းဒုက္ခခံရတယ်လေထိချံခံရတယ်လေခတိချံဆံခံရတယ်လေဆိုတာကိုတကယ်ဖြစ်ဆက်ဖြစ်ရကနာပြောပြခြင်းဖြစ်ပါတယ်ဒီကနေ့အကျမ်းစာမှာပါတဲ့အနုယောဂတဲ့လည်းပဲဒီလိုပဲခံစားချက်တွေခံစားရမှာသိကြပါတယ်ဆိုတော့ကဒီနေရာမှာသခင်ဆူရဲ့တနာချင်းစိတ်ကိုယ်ချင်းစာချင်းစိတ်ဘယ်လောက်တောင်မှကြီးမားတယ်လေဆိုတာကိုလည်းပဲကျွန်တော်တို့မိမောင်းကျွန်တော်တို့မိမောင်းထုတ်ပြတာပါတယ်ကျန်စာတော်ကသခင်စုကနွားအနုယောဂတဲ့ကိုမင်းဘာလုပ်ချင်လဲငါမင်းကိုဘာလုပ်ပေးရမလဲလို့မေးလိုက်တဲ့အခါမှာအနုယောဂတဲ့ရဲ့မရေတရေနဲ့ပြန်ဖြစ်လိုက်တဲ့အဖြေကကိုတော်အလိုရှိလို့ရှင်တပြည့်တော်ကိုတန့်ရှင်းစေပါဖျားလို့အဲ့ဒါပဲပြန်ပြောလိုက်တယ်ဆိုတော့ဒီနေရာမှာဒီအနုယောဂတဲ့တောင်းဆိုချက်မှာအရေးကြီးတဲ့သင်ခန်းစာတစ်ချက်ပါတယ်။အဲ့ဒါဘာလဲဆိုတော့ကသူပြောလိုက်တဲ့စကားသခင်အလိုရှိတော်မူပါလျင်ဆိုတဲ့စကားပဲဖြစ်ပါတယ်။ဒါဟာသခင်စုရဲ့အလိုတော်အတိုင်းမိမိဘဝကိုရှင်သန်မယ်ဆိုတဲ့ခံယူချက်ရှိတယ်ဆိုတာကိုဖော်ပြခြင်းပဲဖြစ်ပါတယ်လို့။ဒါဟာဆုတောင်းခြင်းမှာအရေးကြီးတဲ့အချက်တစ်ချက်ဖြစ်ပါတယ်။ကျွန်တော်တို့ကများသောအားဖြင့်လိုချင်တာကိုဆွတ်တောင်းဇွတ်တောင်းတာကိုရှိပါတယ်လိုချင်တဲ့ဟာဝဲဇွတ်တောင်းတယ်နော်အဲ့လိုမျိုးလှုပ်တည်လှုပ်ထားရှိပါတယ်ကျွန်တော်တို့တွေဒါပေမဲ့လို့ဒီအနုကကိုတော်အလိုရှိရင်အနုယောဂာနဲ့ပျောက်ကင်းခြင်းပါတယ်အဲ့ဒီလိုပြောတဲ့အခါစကားဟာဖြင့်ကျွန်တော်တို့မကြားနိုင်တဲ့နော်နောက်ဆက်တွဲစကားကတော့ဘယ်လိုလာတယ်လဲဆိုတော့ကနော်လာနိုင်တယ်လဲဆိုတော့ပေါ့လေကိုတော်အလိုရှိကိုတော်ရဲ့အလိုတော်အတိုင်းဖြစ်ပါစေဆိုတဲ့အတိတ်ပဲတည့်ရောက်မှုဖြစ်ပါတယ်။ဒါကျွန်တော်တို့ဆုတောင်းရင်လည်းပဲဒီလိုပဲဆုတောင်းကြရမှာဖြစ်ပါတယ်။မိရဲ့လိုချင်တာတွေကိုတော့တောင်းဖို့လိုချင်တာတွေအားလုံးကိုတောင်းပြီးတဲ့အခါမှာနောက်ဆုံးမှကိုရောအလိုရှိလို့ရှိရင်ကိုတောင်းတဲ့ရာအားလုံးဖြစ်စေပါပေါ့။ဒါနဲ့အဆုံးသတ်တဲ့နဲ့ပေါ့ဆုတောင်းတဲ့အခါမှာ။အဲဒုတိယနဲ့တစ်ချက်ကတော့ဘာလဲဆိုတော့ဒီဖြစ်ရကနေဘာသင်ငန်းစာရက်ပြေးသေးတယ်လဲဆိုတော့ကသခင်စုဟာအဖိနှိတ်ခံအနိုင်ခံလူတွေပြက်မှာအမြဲတမ်းရှိတယ်မူတယ်ဆိုတာတွေ့ရတယ်။ရုပ်ပိုင်းဆိုင်ရာပဲဖြစ်စေစိတ်ပိုင်းဆိုင်ရာပဲဖြစ်စေဝိညာဉ်ရေးပိုင်းဆိုင်ရာပဲဖြစ်စေမပြည့်စုံလို့ချို့တက်နေတဲ့လူတွေပြက်မှာသခင်စုဟာအမြဲတမ်းရှိနေတယ်ဆိုတာကိုတော့သက်သေပြတာဖြစ်ပါလေ။နောက်ပြီးတော့မကသေးဘူးသခင်စုဟာမတန့်ရှင်းတာနဲ့တန့်ရှင်းတာယဟန္တာနဲ့ပြစ်သားအဲ့ဒီလူဒန်းစားနှမျိုးကိုဆက်သွယ်ပေါင်းကူးပြတဲ့တရားတစ်စင်းလည်းပဲဖြစ်တယ်ဆိုတာကိုကျွန်တော်တို့အတွက်သင်ခန်းစာပေးပါတယ်။ဒါကြောင့်ပြစ်သားတွေသည်သခင်စုကြောင့်ယဟန္တာဖြစ်သွားနိုင်တယ်။အဲ့ဒါလို့မတန့်ရှင်းတာတွေသည်သခင်စုဆောင်တန့်ရှင်းသွားနိုင်တယ်။ဒီလိုကြောင့်သခင်စုဟာတန့်ရှင်းတာနဲ့မတန့်ရှင်းတာယဟန္တာနဲ့ဒီပေါ်လေဒီအပြစ်သားဘလူနန်းစားနှစ်ခုကိုဆက်သွယ်ပေးတဲ့ပြောင်းလဲပေးနိုင်တဲ့တရားတစ်စင်းဖြစ်ပါတယ်ဆိုတော့ကိုတော့လေးလေးနဲ့နဲ့စဉ်းစားပြီးခွန်အားယူကြဖို့တိုက်တွန်းလိုပါတယ်သခင်ယေရှုဟာဒီဘဝကိုရှင်သန်ဖို့အတွက်လည်းပဲလူဖြစ်ကိုသူယူပေးတဲ့နောက်လေဝါကားနေမှာအသက်တော်စွန့်တော်မူသည့်တိုင်အောင်နားထောင်တော်မူတယ်ဒါဟာသူ့ရဲ့နားထောင်ခြင်းသည် လက်ဝါးကားတယ်မှာအသက်စွန့်တော်မူလူတောင်နားထောင်တယ်မူတယ်ဆိုတာဒီလိုဘဝမျိုးကိုရှင်တန်ဖို့အတွက်ဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့လည်းပဲရုပ်ပိုင်းဆိုင်ရာပဲဖြစ်စေစိတ်ပိုင်းဆိုင်ရာပဲဖြစ်စေဝိညာဉ်ရေးပိုင်းဆိုင်ရာပဲဖြစ်စေအနုများဖြစ်နေကြဆိုလို့ရှိရင်ကိုရောရှင်ကိုချင်ကပါထို့နည်းဆိုတာပဲရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာဝိညာဉ်ပိုင်းဆိုင်ရာနဲ့ပတ်သက်တဲ့အနုယောဂဖြစ်နေတဲ့သူတွေအားလုံးကိုလည်းပဲအတတ်နိုင်ဆုံးကုညီပေးကြပါလို့တိုက်တွန်းလို့ဆိုရင်လည်းနော်အားလုံးကိုဘုရားသခင်ကောင်းချီးပေးပါစေလို့